ဗြိတိန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကအထူးသဖြင့်ကူးစက်မြန်ဗီဇာပြောင်းပို့တဲ့ကြောင့်ပိုးပြီးတိုးလာနေတဲ့အတွက်လော့ကဒေါင်းချကန့်သတ်မှုအစ်တွေထုတ်ပြန်ဖို့ရှိတယ်လို့ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကတနင်္ဂနွေနေ့မှာသတိပေးလိုက်ပါတယ်။အခုဆိုဗြိတိန်မှာနောက်ထပ်အကူးစက်ခံရသူဟာနေ့စဉ်လုံးလုံး 9,000 လောက်ထိဖြစ်လာနေပြီးဒီကူးစက်မြန်ပိုးတဲ့ဟာအရင်ပိုးထက်ရာခိုင်နှုန်း 80% လောက်ပိုးပြီးကူးစက်မှုမြန်တယ်လို့ကျန်းမာရေးတာဝန်ခံတွေကပြောပါတယ်။တနင်္ဂနွေနေ့မှာပဲအိန္ဒိယနိုင်ငံကကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးနှမျိုးအတွက်အရေးပေါ်အသုံးပြုခွင့်နောက်ဆုံးအတည်ပြုချက်ကိုချပေးလိုက်ပြီဖြစ်ပါတယ်။ AstraZeneca နဲ့ Oxford တက္ကသိုလ်တို့ပူးတွဲထုတ်လုပ်တဲ့ဆေးနဲ့အိန္ဒိယဆေးကုမ္ပဏီ Bharat Biotech တို့ကထုတ်တဲ့ဆေးတွေဖြစ်ပါတယ်။ကမ္ဘာတစ်လွှာကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူ85သန်းနီးပါးနဲ့သေဆုံးရသူက2သန်းနီးပါးရှိနေပြီဖြစ်ပြီး American နိုင်ငံမှာတော့ကူးစက်သူသန်း20ကျော်သေဆုံးရသူ3သိန်းခွဲကျော်နဲ့အများဆုံးဖြစ်နေပါတယ်။Atlanta အခြေစိုက်ကူးစက်ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ကစနေနေ့ထုတ်ပြန်ချက်ထဲမှာတော့ American နိုင်ငံတလွာ COVID-19 ကာကွယ်ဆေးအလုံးပေါင်း73သန်းကျော်ဖြန့်ဖြူးပေးခဲ့ပြီးဆေးထိုးပေးသူပေါင်းက 4.2 သန်းကျော်ရှိတယ်လို့ဖော်ပြထားပါတယ်။